The Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ29ရက်တောက်ကြနေ့ညဖက်9:00နာရီ10:00အစီအစဉ်လေးစတင်ထုတ်လွှင့်နေပါပြီ။တိုင်းကြိုမီတာ25 32နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနာဟောပါအခုညပိုင်းအစီအစဉ်လေးတောင်းယူပေးဆက်တော်မှာပါ
။မင်္ဂလာပါရှင်ကျမခင်ယူထွေးပါ။ရုရှားပေါ်မှာဆက်မှတ်ထားတဲ့ EU ဥရောပသမဂ္ဂရဲ့တံခတ်ပိတ်ဆို့မှုတွေကိုနောက်6လတက်တန်းတိုးလိုက်ပါတယ်။ပင်လယ်ဒီစင်ရဲထွက်ပြေးသွားတဲ့ဒုက္ခတွေနေရပြန်ခေါ်ရေးမြမအစိုးရဘက်မှအသိပေးဖြစ်နေပြီလို့ယုံကြည်တဲ့အကြောင်းပြုတ်ဆိုရထိတန်းတတမန်တို့ကပြောဆိုလိုက်ပါတယ်။နောက်ထိုင်းကကြောက်ကူတစ်ခုထဲမှာပျောက်နေတဲ့ကျောင်းသားကလေးငယ်တွေကိုလည်းဆက်လက်ရှာဖွေနေရဆဲဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်မြမတဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစုံဝင်းနိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပါရှင်။လူသားချင်းစာနာမှုအကူအညီပေးရမှာဆက်ဆိုင်သူတွေနဲ့အနာပိုင်းတို့ကြောင့်ယုံကြည်ရတဲ့ဆက်ဆံရေးရှိဖို့လိုတယ်လို့ရခိုင်ဒေသကိုတွေ့ရောက်ခဲ့တဲ့အပီပီဆိုင်ရာချက်ချင်းဒီကွန်ပျူတာဥက္ကဋ္ဌပီတာမော်ရာကပြောဆိုလိုက်ပါတယ
် So my conclusion is that we will have over the next weeks and months to come
အပြည့်အစုံတော့နောက်ပိုင်းမှာကြားကြမှာပါ။ဒါအပြင်ရခိုင်ပြည်နယ်တွင်လူမှုကွန်ရက်ရဲ့အထောက်ပံ့တွေပေးရမှာပဲမလိုက်ဖို့မြန်မာနိုင်ငံမှာတကယ်နေထိုင်ခဲ့သူတွေကိုတော့ပြန်လည်လက်ခံဖို့ရခိုင်ဒေသခံတွေကလိုလားနေပါတယ်။လူကုန်ကူးမှုအစိုးရအဖြစ်မြန်မာနိုင်ငံသက်မှတ်ခံရတာဟာဆရာဥပဒေစိုးမှုအားနေတာကြောင့်လို့ထောက်ပြမှုတွေရှိနေပါတယ်။ဒီလိုတဲ့အပြည့်အစုံတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမှခင်ဖြူတွေနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးပါအောင်ရှင်။
ရုရှားကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကို2014ခုနှစ်မှာသူ့ပိုင်နဲ့ထဲသွတ်သွင်းခဲ့တဲ့အတွက်ရုရှားဘော်ချမှတ်ထားတဲ့ EU ဥရောပသမဂ္ဂရဲ့တံခတ်ပိတ်ဆို့မှုတွေကိုအခုထပ်မံတက်တန်းတိုးဖို့ EU ခေါင်းဆောင်တွေသဘောတူဆုံးဖြတ်လိုက်ပါပြီ။ရုရှားဘော်တံခတ်အရေးယူမှုနောက်ထပ်6လတက်တန်းတိုးတဲ့အကြောင်းကိုတော့ဒီနေ့တောက်ကြနေမှာပဲ EU ခေါင်းဆောင်တွေကကြေညာချက်ထုတ်ပြန်လိုက်တာပါ။ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာကျင်းပနေတဲ့ EU ထိပ်သီးဆွေးနွေးပွဲအတွင်းယူကရိန်းရင်းနဲ့ပတ်သက်လို့အချိန်ခဏယူဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့အမည်မဖော်လို့တဲ့သတင်းရင်းမြစ်တစ်ခုက AFP သတင်းဌာနကိုပြောဆိုခဲ့တာပါ။ရုရှားရဲ့ခရိုင်းမီးယားကျွန်းဆွယ်သိမ်းယူမှုအတွက်အမေရိကန်ပြည်ထောင်စုကလည်းရုရှားဘက်မှအလားတူတံခတ်ပိတ်ဆို့မှုတွေချမှတ်ထားတာပါ။ပြည်ကနေ2016အမေရိကန်သမ္မတရွေးကောက်ပွဲမှာလည်းရုရှားဟာထရမ့်အနိုင်ရဖို့အတွက်ဝင်ရောက်ဆွတ်ဖက်တာတွေရှိခဲ့တယ်ဆိုပြီးအမေရိကန်ထောက်လိုက်ရေးအရာရှိတွေကကောက်ချက်ချထားတဲ့အပြင်ရုရှားကလူပုဂ္ဂိုလ်တချို့နဲ့အဖွဲ့အစည်းတချို့ကိုလည်းရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကဆွဲချက်တင်ထားပါတယ်။သမ္မတထရမ့်ကတော့2016ရွေးကောက်ပွဲမှာရုရှားဆိုရဆွတ်ဖက်ခဲ့တယ်ဆိုတဲ့ဆွဲချက်ကိုညှင်းပယ်နေဆဲဖြစ်ပါတယ်။ဒီချင်းတွေရှိနေတဲ့အချိန်ထဲမှာပဲတမရထရမ့်နဲ့ရုရှားတမရဗလာဒီမီယာပူတင်တို့၈လ16ရက်နေ့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးတွေ့ဆုံကြဖို့လည်းရှိနေပါလေရှင
်။ရွှေပြောင်းနေထိုင်သူများအရေးအတွက် EU ခေါင်းဆောင်တွေတောက်ကြနေမယ့်အစောပိုင်းမှာသဘောတူညီချက်ရရှိလိုက်ပါတယ်။ဒီသဘောတူညီချက်ဟာဥရောပရဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ကြောင်းပြည်သစ်တမရအမန်နယ်မက်ခရွန်ကပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့မှာကျင်းပတဲ့ EU ခေါင်းဆောင်တွေရဲ့ထိပ်သီးဆေးဝါးပွဲအတွင်းအဲ့လိုသဘောတူညီချက်ရခဲ့တာပါ။ကိုရလိုက်တဲ့သဘောတူညီချက်အရခိုလုံဝင်းလျှောက်ထားကြတဲ့ရွှေပြောင်းနေထိုင်သူတွေအတွက်မိမိဆန္ဒသဘောအလျောက်လက်ခံစည်စည်ရေးဌာနထားရှိလိုသူတွေအနေနဲ့အထောက်အပံ့ပြုမှာဖြစ်ပါတယ်။အီတလီဝန်ကြီးချုပ်ဂျူဆက်ပေကွန်တေကတော့သူ့နိုင်ငံမှာလက်ခံစည်စည်ရေးဌာနထားမယ်မထားဘူးဆိုတာနောက်ပိုင်းမှာဆုံးဖြတ်သွားမယ်လို့ပြောပါတယ်။မြေထဲပင်လယ်ကိုဖြတ်ပြီးမြောက်အာဖရိကတိုက်ကနေဥရောပကိုလာကြမယ်အရေးအတွက်ရော့ကျသွားနိုင်အောင်ရည်ရွယ်တဲ့အနေနဲ့မြောက်အာဖရိကတိုက်မှာပဲကြိုတင်စစ်စစ်နိုင်မဲ့ဌာနတွေဖွင့်လျက်ကိစ္စကိုလည်းဥရောပခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲအတွင်းမှာထည့်သွင်းစဉ်းစားခဲ့ကြပါတယ်။မြောက်အာဖရိကတိုက်ကလာကြသူအများစုဟာအီတလီကတဆင့်ဥရောပတိုက်ကိုဝင်လာကြတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရ18လတာကာလအတွင်းကြီးမားတဲ့စီးပွားရေးဆိုင်ရာအောင်မြင်မှုတွေရထားတယ်လို့ဆိုပြီးထိုင်ဝမ်လျှက်စစ်ပစ္စည်းထုတ်ကုမ္ပဏီ Foxconn လို့နောက်ထပ်ကုမ္ပဏီတွေကိုလည်းအမေရိကန်မှာယင်းနှိမ့်ညွတ်နယ်ချဖို့နှိုးဆော်လိုက်ပါတယ်။ဝစ်ကွန်ဆင်ပြည်နယ်မှာ Foxconn ကုမ္ပဏီရဲ့အကြီးမားဆုံးယင်းနှိမ့်ညွတ်နယ်မှုဖြစ်တဲ့ဒေါ်လာ10ဘီလီယံယင်းနှိမ့်တည်ဆောက်မဲ့စားလုပ်ရေးဆိုင်ရာအုံမြင့်ချပွဲကိုသမ္မတတက်ရောက်ခဲ့တဲ့အချိန်အတည်းလို့ပြောသွားတာပါ။ဝစ်ကွန်ဆင်ပြည်နယ်မှာတိုးချက်ယင်းနှိမ့်ညွတ်နယ်ဖို့ဆုံးဖြတ်ခဲ့တဲ့ဒီကုမ္ပဏီကိုသမ္မတကချီးကျူးပြောဆိုပြီးတော့တစ်ချိန်တည်းမှာပဲသမ္မတရဲ့အခွင့်စီးတိုးမြင့်စီးကျက်မှုတွေနဲ့ဒီပေါ်ဥရောပကုမ္ပဏီတွေကအမေရိကန်ကိုလက်တုံ့ပြန်အခွင့်စီးကျက်ဖို့စီစဉ်နေတာတွေကြောင့်နာမည်ကြီးအမေရိကန်ကုမ္ပဏီကြီးHarley Davidson ကဒီ Wisconsin ပြည်နယ်ကနေပြီးတော့သူ့ရဲ့လုပ်ငန်းတွေကိုနိုင်ငံရဲ့ခြားကိုပြောင်းရွှေ့မဲ့အစီအစဉ်ကိုတော့သမ္မတကဝေဖန်ပါတယ်။ Wisconsin ပြည်နယ် Resin KI မှာ Foxconn ကုမ္ပဏီကကွန်ပျူတာနဲ့ TV ဖန်သားပြင်တွေကိုထုတ်လုပ်ဖို့စက်ရုံတိဆောက်မှာဖြစ်ပါတယ်။ဒီယင်းနှိမ့်ညွတ်နယ်မှုအတွက်ပြည်နယ်အနေနဲ့ Foxconn Company ကို ဒေါ်လာ 3 ဘီလီယံ အခွင့်အသက်တာကွင်းနဲ့ တခြားမှတ်လုံးတွေ ပေးသွားမှာဖြစ်တယ်လို့ အပြန်လာအားဖြစ်လဲ ဒီပြည်နယ်အတွင်းမှာ လုပ်ကိုင်ခွင့်လန်းတွေ ထောင်နဲ့ချီ ဖန်တီးပေးနိုင်ဖို့ Wisconsin ပြည်နယ်ကမျှော်လင့်ထားတာပါ ချိန်ထဲမှာပဲ ဒီဆက်ယုံတည်ဆောက်မှုကြောင့် သဘာဝပတ်ဝန်းကျင် ထိခိုက်မှုတွေ ဖြစ်လာမှာကို စိုးရိမ်နေကြသူတွေလည်း ရှိပါတယ်ရှင်
American ပြည်ထောင်စု အရှိတ် ချမ်းမြေလမ်း ပြည်နယ်မြို့တော် Annapolis မှာရှိတဲ့ သတင်းစာတမ်းတစ်ခုကို မနေ့ကြတာပရင်းကြီးက တနတ်သမားတူက ဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက် လူငါးဦးသေဆုံးပြီး 24 နာရီမပြည့်ခင်မှာပဲ ဖြစ်စဉ်နဲ့ပတ်သက်လို့ ဒီကနေ့ထုတ် အဲ့ဒီသတင်းစာမှာ အသေးစိတ်ဖော်ပြထားပါတယ် သတင်းစာမျက်နှာပုံမှာ သတင်းစာတိုက်ရဲ့နာမည် The Capital Gazette ကိုရည်ညွှန်းပြီး The Capital မှာ 9 ရက်အသက်ခံရလိုက်ရတယ်လို့ ရေးသားထားပါတယ် သတင်းနောက်တွေကဖြစ်စဉ်ကိုရေးသားဖော်ပြထားကြသလို သူတို့ကိုယ်တွေ့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုလည်းရေးသားဖော်ပြထားကြပါတယ် သတင်းစာရဲ့ပုံမှန်သဘောထားအမြင်ဆောင်ပါရေးသားတဲ့နေရာစာမျက်နှာမှာတော့ အဲ့ဒီစာမျက်နှာကို အလွတ်ထားလိုက်ပြီး Today we are speechless ဒီနေ့ကျွန်တော်တို့စကားပြောစရာမရှိတော့ပါဘူးလို့သာဖော်ပြထားပါတယ် သတင်းစာလိုက်ကို တနက်နဲ့ဝင်ပြခဲ့သူဟာ Gerard Ramos သူအမျိုးသားတအုပ်ဖြစ်ကြောင်း Annapolis ရဲတပ်ဖွဲ့ကပြောကြားလိုက်ပြီး သူဟာ The Capital Gazette သတင်းစာတိုက်နဲ့ကာလရှည်ကြာရန်စားရှိနေခဲ့တာလို့သက်ဆိုင်ရာအရာရှိတွေကပြောပါတယ် ဒီကနေ့မှာပဲသူ့ကိုအဲ့ဒီလူတက်မှုတွေနဲ့ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ10:00အထိ 5km 19kHz 15539 5km 25kHz 11893 5km 32kHz 9335 နဲ့ ပထမနာရီဝက်မှာ 5km 190kHz 1505 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကနေတောက်ချာနေညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်မြန်မာနိုင်ငံကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနေရက်ပြန်လည်ခေါ်ယူဖို့မြန်မာဆွေရဘက်ကအဆင်သင့်ရှိနေပြီလို့ယုံကြည်တဲ့အကြောင်းတရုတ်အစိုးရထိပ်တန်းတပ်တမန်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကပြောဆိုလိုက်ပါတယ်ပြန်ခန့်တော်အဖြစ်
ပြည်ပေါ်ရေးကိစ္စကိုအမြန်ဆုံးစတင်ကောင်းထဲပေါ်နိုင်လိမ့်မယ်လို့ယုံကြည်ပြီးအဲ့ဒါလို့ဖြစ်လာတာကိုလည်းမြင်တွေ့လိုပါတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆမ်မမူဒ်အလီဒါလည်းအခုဒုက္ခသည်အရေးနဲ့ပတ်သက်လို့ထိရောက်တဲ့ရေရှည်ဖြစ်ရှင်းကြံရမှုတွေလောက်သွားနိုင်ဖို့အတွက်သူတို့ဘက်ကဆွေးပြူဆောင်ရွက်နေတာတွေ ဒီကိုရေးသားရှင်မှုနဲ့လူမျိုးရေးဆိုင်ရာကာကွယ်စောင့်ရှောက်မှုတွေအပါအဝင်လိုအပ်တဲ့အကူအညီတွေပေးသွားနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုဒေါ်လာ၁၄၈၀ကူညီထောက်ပံ့မယ်အကြောင်းကြေညာပေးနေကပြောဆိုလိုက်ပါတယ်။ မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့၂၀၁၉ခုနှစ်ဩဂတ်လကအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒုက္ခသည်၇သိန်းနီးပါးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရပြီးမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုလှည့်ရှင်းလင်းတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေဆွဆွဲဝါးက ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုနှစ်ထောင်စလီခုနှစ်မှာသူပိုင်နဲ့တဲ့သွတ်သွင်းခဲ့ရှိတဲ့အကြောင်းညင်းဆန်ထားသလိုရွှေဝင်ကြားဆိုတဲ့အမည်ကိုလည်းတရားဝင်အသိအမှတ်ပြုလက်ခံထားခြင်းမရှိပါဘူးရှင်
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာဒီကနေ့ဂျပန်ကာကွယ်ရေးဝန်ကြီးနဲ့တိုကျိုမြို့တော်မှာတွေ့ဆုံပြီးဒေတာရင်းအမေရိကန်ရဲ့လူညုံရေးဆိုင်ရာအကူအညီတွေနဲ့ပတ်သက်လို့ဂျပန်ဘက်ကဆိုးရိမ်မှုတွေရော့ကျသွားစေဖို့ဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လည်းနဲ့အတူပူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဂျပန်နဲ့ပူတွဲစီရေးလက်ချင်းမှုတွေဆက်လက်သွားဖို့အမေရိကန်ကသဘောတူတဲ့အကြောင်းကိုတော့ဂျပန်ကာကွယ်ရေးဝန်ကြီးကပြောသွားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ထိပ်သီးဆွေးနွေးပွဲအပြီးဒီလအစောပိုင်းမှာပဲသမ္မတထရမ့်ကပူတွဲစီရေးလက်ချင်းမှုတွေအကုန်ကြမြားပြီးရန
ထိုင်းနိုင်ငံချင်းရံမျိုးတဘာဝလိုင်းကိုအတွင်းမှာပျောက်ဆုံးနေတဲ့ကလင်းငယ်၁၂ယောက်နဲ့သူတို့ရဲ့ဘောလုံးနီးပြားကိုရှာဖွေကယ်ဆယ်ရေးလုံနေကြတဲ့သူတွေရှိရကိုတော့ဒီကနေ့ခြားဝင်ကြီးချုပ်ပရန်ယွတ်ချန်အိုချာတွားရောက်ခဲ့ပါတယ်။ရေးကြသွားအောင်လှုပ်ဆောင်နိုင်ပြီတဲ့နဲ့ကယ်ဆယ်ရေးအဖွဲ့ဝင်အနေနဲ့ပျောက်ဆုံးနေသူတွေကိုရှာဖွေတွေ့ရှိနိုင်လိမ့်မယ်လို့ယုံကြည အတက်ဆက်တနေ့ကနေ16နှစ်ကြာရှိတဲ့အဲ့ဒီကလင်းငယ်တွေဟာသူတို့ရဲ့ဘောလုံးနီးပြားနဲ့အတူစနေနေ့မိုးလွယ်ပိုင်းမှာဘောလုံးကစားပြီးတော့ထပ်လူဝံတဘာဝလိုင်ကူတွေကိုဝင်သွားခဲ့ကြတာဖြစ်ပြီးအဲ့ဒီချိန်တွေကပျောက်ဆုံးနေတာပါ။ဒါပေမဲ့နေ့စဉ်မိုးဆက်တိုက်ရွာနေတာကြောင့်ရှာပွေကယ်ဆေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်နေရပါတယ်။
အနာပိုင်တွေကတော့ပျောက်ဆုံးနေတဲ့အုပ်စုအနေနဲ့ရေမွေးနဲ့နေရာမှာခိုးလုံနေပြီးကက်တင်မဲ့သူကိုစောင့်နေကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့သူတို့တွေဟာကျမ်းမာစွာနဲ့ရှိနေကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုစတင်ကောက်ွက်တဲ့အနေနဲ့ဝါရှင်တန်မြို့တော်ကလွတ်တော်အဆောက်အဦတွေအထိ တော်ရောက်တပိတ်မောက်ခဲ့ကြတဲ့ဆန္ဒပြသူရာနဲ့ချီပြီးမနေ့ကဖမ်းဆီးခံခဲ့ရပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူကလေးငယ်တွေကိုမိဘတွေနဲ့ခွဲခြားထိမ့်သိမ်းတဲ့မူဝါဒကိုလူတို့ဖိအားတွေကြောင့်သမ္မတကရပ်ဆိုင်ခဲ့ပေမဲ့လို့အခုချိန်ထိမိဘတွေနဲ့ခွဲခြားထိမ့်သိမ်းခံထားရတဲ့ကလေးငယ်2000လောက်ရှိနေသေးဖြစ်ပြီးသူတို့ရဲ့ကလေးတွေဘာမှရှိနေလဲမသိရသေးတဲ့အကြောင်းမိသား
ကျွန်တော်တို့ရဲ့ပြာမုံတွေဖုံလွှမ်းနေပါတယ်။မိတော်ဟာလာပေါင်းများစွာပြမှာပရမဆုံးချိန်ပောက်ကွဲလာပါ။ဒီမိတော်ပောက်ကွဲမှုကြောင့်ဗာလီမျိုးလေးစိတ်ကိုပိတ်ထားရပြီးလေရင်ခီးစင်တွေဖြတ်သိမ်းလိုက်တဲ့အတွက်ခီးတဲ့တွေအခက်တွေ့နေကြပါတယ်။
လေရင်ခီးစင်ပေါင်း46ခုဖြတ်သိမ်းခဲ့ရတာဖြစ်ပြီးတော့ခီးတဲ့8000ကျော်ရဲ့ခီးစင်တွေပြတ်ခဲ့ရတာပါ။မိတော်ပောက်ကွဲရကလည်းထွက်လာတဲ့ပြာမုံတွေဟာမီတာ2500အထိလေယံမှာပြန့်နှံ့နေခဲ့ပြီးတော့အာနာပိုင်တွေအနေနဲ့ကတော့လက်ရှိအခြေအနေကိုစောင့်ကြည့်နေပေမဲ့3ပေးချက်အဆင့်တိုးမြင့်သတ်မှတ်တာတော့မရှိသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့လေဒီ46ခုအထိပိတ်ထားခဲ့ရပြီးတ တောက်ကြနေညဖက်နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုမှခင်ပြည့်တွင်တဲ့ကိုစောဝင်းလိုင်းတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မြန်နာပါ မြန်မာနိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကံရမှာအကူအညီပေးရေးလုပ်ငန်းမှာပါဝင်ပတ်သက်သူတွေနဲ့သက်ဆိုင်ရာအာဏာပိုင်တွေကြားစိတ်ချယုံကြည်ရတဲ့ဆက်ဆံရေးတွေလိုအပ်တဲ့အကြောင်းမြန်မာနိုင်ငံကိုငားရက်ကြားတွားရောက်တဲ့အပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီဥက္ကဋ္ဌပီတာမော်ရာကပြောဆိုပါတယ်။ငားရက်ကြားမြန်မာနိုင်ငံခီးစဉ်အပြီးဒီကနေ့နေပြည်တော်မှာသတ
So
my conclusion is that we will have over the next weeks
she la met rin pati la rue twin lu ye tan mu wan nya twe siwa ye khun lan ni phan di bi ko chara bo ko yat ti nai mo akun ni twi pe nai aw chana lo saung taw ma ba chama yi sne taw yi sne da lu ဒေသခံအာဏာပိုင်တွေနဲ့လက်တွဲပြီးအရင်နဲ့မတူအောင်လူမှုအတိုင်းအဝန်းတွေကိုပံ့ပိုးသွားဖို့လဲကျွန်တော်စီစဉ်ထားပါတယ်။ကျွန်တော်ဒီနေ့မှလေးလေးနက်နက်ထောက်ပြချင်တာကအရေးပေါ်အကူအညီတစ်ခုလည်းနဲ့မလုံလောက်ပါဘူး။သူတို့ဆန္ဒနဲ့အညီပြန်လာပြီးနေဆိုင်သူတွေကိုရရှိမှကုချေဖို့ပို့ပြီးတော့ရည်တည်နိုင်မယ့်အခြေအနေတွေကိုဖန်တီးပေးနိုင်ပြီးပုံမှန်ကောင်းမွန်တဲ့အနာဂတ်ကိုရှုမြင်နိုင်မယ့်အနေအထားမျိုးတွေရရှိနိုင်မှုဖြစ်ပါရဲ
့။အာရှသီယိုဂရဟာဒီကနေ့နေပြီးတော့မှမြန်မာအစိုးရသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမရောကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့နဲ့လည်းတီးကြားစီတွေ့ဆုံခဲ့ပါတယ်တွေ့ဆုံခဲ့တဲ့အချိန်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့လဲ
My conversations covered very much the need for support for ICRC's work
ICRC ရဲ့လုပ်ငန်းတွေကိုအစိုးရအနေနဲ့ကကူညီပံ့ပိုးပေးဖို့ကိစ္စကိုကျွန်တော်ကြေညာမြန်ပြောခဲ့ပါတယ်ရဲတပ်ဖွဲ့စစ်တပ်စတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ထိတွေ့ဆက်ဆံမှုလိုအပ်ပြီးအရသားတွေကိုကာဝယ်ပေးရေးကိစ္စမှာပူးပေါင်းဆောင်ရွက်ဖို့နဲ့ ICRC ရဲ့လုပ်ငန်းတွေကိုအလဲလက်ကာလနဲ့ရရှိအတွက်ပြည့်ပြည့်စုံတဲ့ညွှန်းမှန်းချက်တွေပြည့်မြောက်အကောင့်အထည်ဖွင့်နိုင်ရေးမှာပူးပေါင်းမှုလိုအပ်တယ်ဆိုတာပ
ါမြန်မာနိုင်ငံအတွက် ICRC ရဲ့လုပ်ငန်းတွေဆောင်ရွက်ရမှာမြန်မာနိုင်ငံကြက်ချီနေတဲ့အသင်းလက်တွဲပဲအဖြစ်ပူးပေါင်းဆောင်ရွက်မှုတွေပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့ကမ္ဘာတဝန်းကကြက်ချီနေတဲ့အသင်းရဲ့ထောက်ခံအားပေးမှုတွေရခဲ့တာဟုကျေးဇူးတင်တဲ့အကြောင်းသူကပြောဆိုသွားပါတယ် ICRC ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့လ
ည်း You know that ICRC is a neutral, impartial and independent organization. Neutral, impartial and
ICRC ကပြမလိုက်တဲ့ဂျာနီပေါ်စီတခုဖြစ်ပါတယ်ဆိုလိုတာကတော့လူသားချင်းစာနာမှုအကူအညီတွေပေးရတဲ့ဆိုတဲ့နေရာမှာလ လိုအပ်တဲ့လူတွေလက်ထက်ကိုရအောင်ပြဖို့တဲ့ဖွဲ့စည်းဖြစ်ပါတယ်နိုင်ငံရေးဘာသာရေးလူမျိုးစုတိုင်းရင်းသားဘယ်ဖွဲ့စည်းနေမှာပတ်သက်မှုမရှိပါဘူးဒါကိုကျွန်တော်တို့ဆက်ပြီးထိန်းသိမ်းရပါလိမ့်မယ်ဒီပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတနဲ့ကာကွယ်ဦးစီးချုပ်တို့ကလည်းအတိအမှတ်ပြုထားတဲ့အတိုင်းကျွန်တော်တို့ဆက်လက်ပြီးပံ့ပိုးဆောင်ရွက်ရပါလိမ့်မယ်ဒီနေ့ကျွန်တော်တွေ့ဆုံတဲ့အချိန်ခေါင်းဆောင်သုံးဦးစလုံးကကျွန်တော်တို့ရဲ့ဆွေးနွေးမှုနဲ့ပတ်သက်လို့ပုံမှန်လင်းလင်းပြောဆိုခဲ့သလိုပံ့ပိုးမှုရဲ့အစင်းသင်းဖြစ်တယ်ဆိုတာပြသတဲ့တစ်ချိန်ထဲမှာပဲကျွန်တော်တို့လုပ်ကံခဲ့တာတွေပေါ့ကျေးဇူးတင်နားလည်လက်ခံလာတာကိုလည်းပြောဆိုခဲ့ကြပါတယ်
ICR သယောဂရပီတာမော်ရာဒီကနေ့ရခိုင်ရပ်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံပြီးဒေသခံတွေရဲ့သဘောထားအမြင်တွေကိုနားထောင်ရင်းအပြန်အလှန်ဆွေးနွေးခဲ့ပါတယ်။သူကမြန်မာနိုင်ငံခီးစဉ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ကိုတင်ပြသွားတာပါ။ POA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတကာကြက်ချင်တွေအသင်း ICRC ဥက္ကဋ္ဌနဲ့အရပ်ဘက်လူမှုအဖွဲ့အစည်းတွေတွေ့ဆုံစီမှာရခိုင်လူမှုအဖွဲ့ကိုယ်စားလှယ်တွေကရခိုင်ပြည်နယ်အတွင်းကူညီထောက်ပံ့ရေးပေးရမှာပက်လိုက်မှုမပြုဖို့နဲ့တပြည်နိုင်ငံရောက်နေသူတွေကိုပြန်လည်လက်ခံရမှာလဲအမှန်တကယ်မြန်မာပြည်မှာနေထိုင်သူတွေကိုရောလက်ခံမှုအဓိကဆွေးနွေးခဲ့ပါတယ် ICRC ဥက္ကဋ္ဌကကူညီထောက်ပံ့ရေးကိစ္စကိုပြန်လည်သုံးသပ်ပြီးတော့မြင်းမြတ်တတဖြစ်အောင်ဆောင်ရွက်မှာဖြစ်ကြောင်းကတိပြုပြောကြားခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်ကို၃ရက်ကြာတွားရောက်ခဲ့တဲ့နိုင်ငံတကာကြက်ချင်ကြီးအသင်း ICRC ဥက္ကဋ္ဌပီတာမော်ရဲဟာဂျာတာပရင်းနေ့ကစစ်ပြေမြို့မှာရခိုင်ရပ်ပက်အဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေဘက်ကတင်ပြတဲ့အချက်တွေကိုပါဝင်တက်ရောက်ခဲ့သူတဦးဖြစ်တဲ့ဦးတန်းထွန်းကအခုလိုပြောပါတယ်
။ကိုယ်ကြက်ချင်ကြီးအဖွဲ့အစည်းပေါ့ကြက်ချင်ကြီးစီမင်းသားနော်ဗမလိုက်တဲ့နဲ့ဆောင်ရွက်ပေးတဲ့အဖွဲ့အစည်းဖြစ်တဲ့ကြောင့်ဒါပဲလို့လို့ပုံရင်းညီဆောင်မှုနဲ့လုပ်ပြီးပါ။တစ်ဖက်ကဗမလိုက်တဲ့နဲ့ကျွန်တော်တို့ကအကူအညီလိုတဲ့လူတွေကိုဒါလည်းမျိုးဝတ်ဖြစ်ဖြစ်ပေါ့ဗမလိုက်ကအကူအညီပေးတာတိုင်းပြည်ကလိုတဲ့အကူအညီတောင်းရင်လည်းဟိုကျောင်းကြဒီကျောင်းကြဟိုဆန်နှုံးငွေဒီဆန်နှုံးငွေအမျိုးနဲ့ပဲဖြတ်ချမ်းလာလိမ့်မယ်မလို့ပါနဲ့ပေါ့တောင်းတော့လည်းတကယ်လိုတဲ့အကူအညီတောင်းကြမှာပါဒါလည်းပါလို့
နောက်ဆွေးနွေးတာကတော့ ICRC ဥက္ကဋ္ဌမင်းမြန်းနာကိုဖြေကြားခဲ့ကြအောင်ဆက်လက်ပြောပါတဲ့
ဒီကမေးတာပေါ့ဒီဘက်ကပြန်လာတဲ့လူတွေကိစ္စကိုဒီကနေ့ဘယ်လိုသဘောထားပါလဲမသိရဘူး။ကျွန်တော်တို့သဘောထားကတော့အဲဒီမှာလူ9သိန်းရှိပါတယ်ဆိုတဲ့လူတွေပေါ့။အဲဒီပမာဏကိစ္စတော့ကျွန်တော်ဘာမှမပြောလို့ဘူး။ကျွန်တော်လည်းအဲဒီကနေအသေးလက်ခံကြတာမျိုးပေါ့။ဒါပေမဲ့အဲဒီလာမဲ့လူတွေကတကယ်ကိုမှန်ကန်ကိုဒီမှာနေထိုင်ခဲ့ရတဲ့လူတွေဆိုရင်ဒီမှာနေထိုင်ခွင့်ရကြမှာကိုကျွန်တော်ညင်းကြမလို့ပေါ့။ဒါပေမဲ့အဲဒီကိစ္စဟာနိုင်ငံသားဖြစ်ရေးကိစ္စနဲ့ဘာမှဆက်စပ်မှုမရှိဘူးပေါ့နော်။အဲ့ဒီမှာရှိတဲ့ဒီခုနဗင်းစလုံးကိုဒီကမစီစီပဲနဲ့အကုန်လက်ခံပါဆိုရဲပြစ်ချလဲပြန်မြန်မာနိုင်ငံကိုတာလန်ဇီယလိုသဘောထားပြီးတော့ဝင်ရေလိုဝင်ချက်ချင်းကိုဖွက်လို့ပြားပြရလဲဒါမြန်မာနိုင်ငံရဲ့လူ့ပိုင်ခွင့်ကိုနည်းနည်းသိစီရရောက်တယ်ဒါမျိုးကြီးကတော့နိုင်ငံတော်ဖွဲ့စည်းပြီးမဟုတ်ကြပါနဲ့ဒါပါပဲချိန်ရပ
ါဒီဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ဝင်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာခိုင်ကောင်းဆန်က ICRC အနေနဲ့ကိုညီတာတွေကိုဗမ်းလိုက်ဖဲဆောင်ရွက်ဖို့ဂရီးပြုခဲ့ကြောင်းအခုလိုပြောပါတယ်
အော် ICRC ဥက္ကဋ္ဌကတော့သူပြောတာတော့ဟိုကောက်ပါတယ်သူကဒီလိုပဲနောက်နောက်ဆိုရင်ပေါ့သူတို့လည်းဒီဒေသခံလူမျိုးပွဲစည်းတွေနဲ့တွေ့ပြီးတော့မှသူတို့ဟိုဒီကအတန်တွေကိုနားထောင်ပြီးတော့မှတချို့ဟာတွေကိုသူပြန်ပြီးတော့ဟိုဆွေးနွေးမှာပေါ့လေဟိုမှာခြားတာမယ်သူတို့ရဲ့ဒီဒေသခံတွေရဲ့ဒေသခံပြည်သူတွေဒါဌာနတိုင်းတော့တွေမျိုးနဲ့ယူတွေရဲ့လိုအပ်ချက်တွေကိုသူအနေနဲ့တက်နိုင်ဆုံးသူဆောင်ရွက်တော့မယ်ဆိုတဲ့ကြောင့်ပြောပါတယ်ခင်ဗျာ
ICRC ဥက္ကဋ္ဌနဲ့တွေ့ဆုံရတဲ့အပေါ်မှာကျင့်တတ်မှုရှိကြောင်းလည်းခိုင်ကောင်းဆန်ကပြောပါတယ်
။သူတို့ဒီလိုလာတဲ့အတွက်လည်းသူတို့လည်းဒီဒေသအတွင်းမှာတကယ်လိုအပ်နေတဲ့အရာတွေကိုတီးတော့တာပေါ့လေမြေပြင်အရှင်မြေတို့ချဲမှန်တွေတီးတော့တော့ဒါလည်းအားရစရာတစ်ခုပါ။ဒါပေမဲ့တချို့သောအဖွဲ့အစည်းတွေကြတော့သူတို့ကဒီလိုလာတော့တယ်လာတော့ပြီးတော့မှဒီအဖက်အတန်ကိုပဲနားထောင်ပြီးတော့မှဒီဆုံးဖြတ်ချက်တွေရှာတဲ့အချိန်မှာလည်းသူတို့လိုချင်တဲ့ဟာပဲဆုတ်ကပ်ပြီးတော့ဆုံးဖြတ်ချက်ချတာပေါ့။သူတို့ရောက်လာတဲ့အတွက်ပို့ပြီးတော့ပဋိပက္ခကိုဖြစ်ပေါ်စေတဲ့ဟာမျိုးတွေရှိခဲ့တယ်ပေါ့အဲ့တော့ IGRG နဲ့တွေ့ဆုံလာတဲ့ဟာကတကယ်ဟိုကောင်းမွန်လေးဟိုဟာတစ်ခုပေါ့လေဟိုဒီဘက်ကလည်းတွေ့ဆုံဆင်းနေတဲ့ဟာတွေကိုကိုကြီးဒီဆိုင်နားထောင်ပေးတယ်ပေါ့လေ
၃ရက်ကြာခီးစဉ်အတွင်းမှာ ICRC ဥက္ကဋ္ဌပီတာမော်ရဲဟာဘူဒီတောင်နဲ့မောင်တော်ဒေသတွေကိုလည်းတွားရောက်ခဲ့ပြီးရခိုင်ဟိန္ဒူနဲ့အစ္စလမ်ဘာသာဝင်မိသားစုတွေဒေသခံအာဏာပိုင်တွေနဲ့တွေ့ဆုံပြီး ICRC ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကိုကြည့်ရှုခဲ့တယ်လို့စစ်တွေမျိုးမှာရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဂျာတာရီနီညနေပိုင်းမှာတော့စစ်တွေမျိုးကနေနေပြည်တော်ကိုပြန်လာခဲ့ပြီးတောက်ကြနေမှာနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးနောက်နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိနေပါတယ
်။ဆရာရှင်ရှင် ဒီကိပင်းရဲ့အတွင်းဖြစ်ွားခဲ့တဲ့လူခွေရေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆက်ဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိခုနှစ်ဦးကိုအေးအေးဝါးဝါးသမဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်ထားတံခတ်ပေးဆက်မှုတစ်တချို့ကိုမကြခင်ရပ်ပိုင်တော့ကပဲဆက်မလိုက်ပါတယ်ဒီလိုနိုင်ငံတကာရဲ့တံခတ်ရေးယူမှုတွေကရခိုင်ပြည်န
don't be unkind to Ethemale. Thorashinu yet Timmy Usa Chadu, Lame Sunina Taya Lila Sisema, Sunizaya Mashin. But when Sunny Ludwin in a few year phone number, Tay, Nithonian ne, Thoshin ne, Nanga Naligo Satwebi, Namene phone number to go to the people Tame Mare. Tayai Tolune Tima, Mapa when I need to in Nele, Quia mean the board Harigo, San Ever Pippi, a San Fine Ever Pippi, few year email Lisa, Burmese at VOA News.com go, Jotin people Tan and Lu, few year Facebook Samina Male, Machetri Jotin Yita people Tane Mare, Bawin Sunisabu Alan Mopiko Wanita.
ကျန်းစနေနေ့ညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရယ်ဖီအိုအင်မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါရယ်ကမ္ဘာပေါ်မှာလူကုန်ကူးမှုအဆိုးဝါးဆုံးအဆင့်နိုင်ငံအဖြစ်မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကထည့်သွင်းသတ်မှတ်လိုက်တာဟာတရားဥပဒေစိုးမိုးရေးအားနည်းတဲ့အတွက်ဖြစ်ရလို့မြန်မာလူကုန်ကူးမှုတပ်ဖြည့်ရေးလှုပ်ရှ ဒီလိုပြည်မီဖို့အတွက်လည်းတိတာတဲ့လှုပ်ဆောင်မှုတွေမရှိတာပါ။ လုံဆောင်နိုင်တာမျိုးမရှိပဲဒီလိုပြည်မီဖို့အတွက်လည်းတိတာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဆိုပြီးအစီရင်ခံစာမှာဖော်ပြထားပါတယ်။အခုချိန်ထိမြန်မာထိုင်းမလေးနယ်ဇက်ထိလူကုန်ကူးနေကြသူတွေရဲ့လူသေးဆောင်ရလမ်းကြောင်းဖြစ်တဲ့မြန်မာကော့တောင်းနယ်ဇက်ကလမ်းတွေကိုမြန်မာအစိုးရအနေနဲ့ပိတ်ဖို့လိုအပ်နေတယ်ဆိုပြီးလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုလုံဆောင်နေတဲ့ထိုင်းခြေဆိ
เป็นเรื่องอะไรทุกเนี่ยตัวถ้าเรื่องที่มาเป็นดิลูเรติเกลือออกมาท้าวเราเลยเนี่ยเรียนอะไรส่วนไอ้เนี่ยเรียนในพิโรยังงงยังงงอะไรดีเนี่ยจะที่กูลบไปเนี่ยอุสุวะถ้าอารมณ์ใช่สักวิลล์นี่ได้ไหมถ้าเรื่องใช่เนาะจนเราเนี่ยโอ้ยานายน่ะว่าเด็กเกลือใช่ไหมเกลือบางอย่างอยากชีวิตตัวมาพิจารณาตัวอ่ะมุดคู่ตัวตัวเป็นเลวเลยที่ท่านะบาปสัมมาไม่ใช่หรือเออเราคุณมาคุณเชียร์ไม่ปนนั่นพี่เนี่ยเอ้าเรื่องที่จะมาจันทร์อะไ
ဒီလိုဖြစ်ဖြစ်နေတာပဲ။၂၀၁၈ခုနှစ်ထဲမှာတော့လူငါးရောက်တဲ့မင်းရာနဲ့ချီရှိတဲ့မြန်မာနိုင်ငံသားလူကုန်ကူးခံရသူတွေကိုထိုင်းမလေးနယ်စပ်လမ်းတွေမှာထိုင်းနိုင်ငံဘက်ကဖမ်းဆီးခဲ့တာပါ။နောက်ထပ်လူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့လမ်းကြောင်းကတော့မြောက်ပြည်မဲဆောက်လမ်းကြောင်းပဲဖြစ်ပါတယ်။နယ်စပ်ကလည်းလူပွဲစားတွေက အလောက်ကန်ရှာဖွေဖို့လာကြသူတွေကိုဖျားယောင်းပြီးအလောက်ရမယ်ဆိုပြီးအစဉ်စဉ်ရောင်းစားကြတာတွေလည်းရှိနေပါတယ်။အဓိကကနေထိုင်းငါးဖက်မြေတွေဘောကိုရောက်သွားကြတဲ့မြန်မာတွေလည်းအများအပြားရှိနေတာပါ။ဒါတွေဟာအစိုးရရဲ့အားနည်းမှုတွေကြောင့်ဆိုပြီးလူကုန်ကူးခံရသူတွေကိုကယ်ဆယ်ရင်းလူမောင်ကိုဂိုင်းတွေကိုထိုင်းအထူးစုံစမ်းရေးအဖွဲ့နဲ့ပူးပေါင်းဖော်ထုတ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိ ဖြစ်တယ်ကြာအဲ့ဒါတွေကိုမြန်မာအစိုးရကဟိုစနစ်တကျနေနိုင်ဖို့ကအတော်တော်ကိုအားနေတယ်အမေရိကန်နိုင်ငံကထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရမြန်မာအစိုးရကလူမောင်ခိုလူကုန်ကူးသူတွေကိုဆက်ပြီးတော့အရေးယူအဖြစ်ပေးနေတာတွေကတော့ပြီးခဲ့တဲ့နှစ်တည်းတည်းဆိုင်ရင် လူမောင်ခိုကူးခံရသူအခြေအတွက်များများကိုဖော်ထုတ်နိုင်ခဲ့တယ်ဆိုပြီးအသိအမှတ်ပြုထားပါတယ်။ရခိုင်ပြည်နယ်မှာတပ်မတော်ရဲ့စစ်စင်ရေးတွေကြောင့်ဖက်ပြေးလာကြသူတွေဟာဘင်္ဂလားဒေ့ရှ်ဘက်မှနဲ့ဒေသရင်းတခြားနိုင်ငံတွေစီကိုအိုးအိမ်ဆုံးဖာထွက်ပြေးနေရတဲ့အတွက်လည်းအဲ့ဒီထဲကအများအပြားဟာလူမောင်ခိုကူးခံရမယ့်အနေနဲ့ရင်ဆိုင်ကြရတယ်ဆိုပြီးအစီရင်ခံစာမှာထောက်ပြထားပါတယ်ရှင်။မိ
မြန်မာအစိုးရပိုင်းရင်းနှီးမြှုပ်နှံတဲ့သဘာဝတံငွေလုံငန်းမှာပြပကရရှိတယ်လို့ဆိုတဲ့ဝင်ငွေတွေကိုတရားဝင်ဖော်ပြရမှာကွာဟာမိုရီရှင်နဲ့ကြောင့်တရားစရထုတ်လို့ရေလုံငန်းတွေကိုစောင့်ကြည့်ခဲ့ခံနေတဲ့ EITI ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်းထွက်တရားစရဒူဖော်ထုတ်လုပ်တဲ့လုံငန်းများပွင့်လင်းမြင်သားမှုဖော်ဆောင်ရေး
EITIရဲ့နှောင်းဆောင်ကနှောင်းဆောင်6ခုနဲ့အစီရင်ခံစာရဆိုရင်နိုင်ငံပိုင်မြန်မာရေနံနဲ့သွားတံငွေလုပ်ငန်းကတံငွေထုတ်ယူရပြပကုမ္ပဏီတွေစီကအချိုးကျရရတဲ့တံငွေပမာဏကကုဘပေ3,300,000ကျော်ရှိရဆိုပေမဲ့အစိုးရကမှန်တကယ်ရရှိရပမာဏကခုနရာကျော်ပဲရှိရမို့စည်ရင်မပြနိုင်ပဲပျောက်ဆုံးနေတဲ့သွားတံငွေပမာဏကကုဘပေ3,300,000ကျော်တစ်နှစ်ကိုအမေရိကန်ဒေါ်လာ3,900,000ရှိရလို့မြန်မာနိုင်ငံ
EITIရင်ပုံမှန်ဆိုင်ညွှန်းပေါင်းအဖွဲ့ကုသလေတအုပ်ဖြစ်တဲ့ဦးဝင်းမျိုးသူကအခုလိုပြောပါတယ်ဒီ MOG ကသူကဟိုသူနဲ့ဆက်ရွှေ့ချုပ်သားတဲ့ရေနံကုမ္ပဏီတွေပေါ့ဥမာတိုတဲလို့ပြောလို့ပေါ့နော်ဆိုလို့ရှိရင်ပြန်ရတဲ့နေရာမှာသူအခွန်ခရီးလဲရတယ်ပေါ့နော်အခွန်ခရီးရတယ်လို့ဟိုနောက်သူကဘာရလဲဆိုတော့
ပရိုဖက်ရရကြောင့်ခေါင်းရဆိုအဲ့လိုကွန်ချာနေတာနေတသိန်းကျော်တသိန်းသုံးသောင်း6000လောက်ဖြစ်နေတော့ဒါတရားဝင်ပြင်ပြတယ်ဒီစင်းစာဦးကြီးမှာတော့မှာဒီလိုဖြစ်နေတော့ဒါကြီးကဘယ်လိုရောက်ကုန်လဲဘယ်လိုဖြစ်နေဆိုတာတကယ်၄00ကြီးဖြစ်နေတာပေါ့နော်ဘယ်နှားရောက်လို့ရနေတယ်မဟုတ်ဘူးလေနော်အဲ့တော့ဒီဟာတွေကိုကုမ္ပဏီတွေဘက်ကတော့ပြောတယ်ပေးတယ်လို့ပြောတယ်ဆိုတော့ဘက်ကနည်းနည်းလေ
ကျွန်တော်တို့ကကြားထဲကနေပြီးတော့ဝင်မေးတာပေါ့ဗျာ
။စွန့်ရင်ကဏ္ဍအတွက်တရုတ်နိုင်ငံစီကမြန်မာရဲ့အတူ၄သက်မှ၅ရာခိုင်နှုန်းနဲ့ချေယူထားပြီးစွန့်ရင်အတွက်ချင်းငွေကနိုင်ငံတကာချင်းငွေအလုံးရဲ့ထက်ဝက်နီးပါးရှိပါရဲ့။အတူပမာဏကိုတန်ွေရောင်းချရတဲ့ဝင်ငွေကနေပေးနေရတာဖြစ်ပြီးနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအနေနဲ့တွင်ထွက်သင်ရန်စားသားထုတ်လုပ်ရေးစင်းရင်အချက်လက်တွေကိုပုံဝင်လင်းလင်းချပြဖို့အချိန်တန်နေပြီလို့မြန်မာနိုင်ငံပွင့်လင်းမြင်သာမှုတောင်ယူမှုနဲ့တောင်ခံမှုဆိုင်ရာရပ်ဘတ်မဟာမိတ်မာတာအဖွဲ့ဝင်တို့ဖြစ်တဲ့ဒုံမုံမှုထုံးကအခုလိုပြောပါရယ
်လက်ပိုင်ကဝင်လာတဲ့ငွေကြီးကျမတို့ကဲဒီပန်နာငွေတော့တိုင်းရမလားတော့တိုင်းရမလားပဲနဲ့တရုတ်က China ပုံနဲ့ပဲတခါလေးနှုတ်သူတို့ရဲ့အတိုးနဲ့ဟွာပေါ့အတိုးနဲ့အရင်အတွက်တခါလေးနှုတ်ထားတဲ့ပုံစံမျိုးလုပ်တာဖြစ်တော့ဒါကနည်းနည်းလေးလှုပ်ထုံးလုံလွယ်လွယ်နေတယ်လှုပ်လှုပ်ပိုင်ခွင့် license မျိုးလဲသူတို့ချရတယ်ပြဥ္ပဒေရလှုပ်ထုံးလုံနည်းတွေကိုလဲသူတို့ကရေးဆွဲတယ်အိုင်ဟာရေနောက်ပြီးတော့ဟိုကြီးကျက်စစ်စေးတယ်လောက်ကိုင်းနေရလားဆိုတော့ကြီးကျက်စစ်စေးတာလည်းသူ့လိုပဲရင်းနှီးနဲ့ပိုက်လိုက်ဆိုရင်အဲ့လိုပဲဒီထဲမှာတို့ရင်းနှီးမြုပ်နိုင်မှုဘလောက်ပါမယ်အချိုးလူဘလောက်လုံးမယ်ဆိုတာလည်းသူ့လိုပဲဆုံးဖြတ်တယ်အဲ့လိုမျိုးတွေအခွန်တွေကိုသူတို့ကောက်တယ်ကောက်တဲ့ဟာတွေကမှကျမတို့ဒီအစိုးရကိုမှ state contribution အတွက်ဘလောက်ပေါ့နော်နောက် IRD ကိုဘလောက်အိုးဆိုတာမျိုး treasury ကသွားတဲ့ဟာမျိုးနဲ့သူတို့ကပဲပြန်ခွဲပေးတယ်သူတို့ရဲ့အချောင်းငွေစင်းကောင်းစင်းတွေကိုထည့်တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေနဲ့သူကသူဟိုဒီဟာတွေကိုအားလုံးကိုသူတို့မှဆက်ကြိုက်ပြန်ခွဲပေးရတဲ့ဟာမျိုးဆိုအလုံးစုံကိုနိုင်ငံတော်မှာသူလုပ်တယ်လို့ဖြစ်နေ
2014-2015 ဘဏ္ဍာနှစ်မှာတရံဇာတာတူဖို့ရေလုပ်ငန်းအမျိုးအစားတွေနဲ့တက်ဆိုင်တဲ့အခွန်အခရောင်းဝယ်အားလုံးရဲ့85ရာခိုင်နှုန်းကိုရေနံနဲ့သွားတုံးွေလုပ်ငန်းကနေကောက်ခံရခဲ့တာဖြစ်ပါတယ်။ရေနံနဲ့သွားတုံးွေတင်ပို့ရောင်းချရတဲ့ပမာဏကတော့မြန်မာ EITI ရဲ့အစိုးရကအချက်လက်တွေတိုင်းဆိုရင်ရေနံကအမေရိကန်ဒေါ်လာတန်100နဲ့သွားတုံးွေကအမေရိကန်ဒေါ်လာတန်400ကျော်ရှိပါတယ်။
ကိုယ်စောထဲတင်ပြတော်တာပါ POA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မှတ်ချင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ29ရက်တောက်ကြနေ့ညပိုင်းအစလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတရထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရုပ်ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်စားတဲ့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ရေးကြီးမြေပြိုမှုတွေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာကြားဖို့ရှိတာကတော့
အထူးသဖြင့်ရေးစင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါရရှိလို့မဖြစ်ဘူးဒီကိစ္စအမတန်ရေးကြီးတယ်ပေါ့ဆိုရင်ငုံမြုပ်မှာရေမြောင်းတွေကပိတ်နေ
အမေရိကန်မှာနေထိုင်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ engineer .aag ပြောသွားတာကိုမကြခင်အပြည့်အစုံကြားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးကြပါတယ်မြန်မာနယ်ပွားအမေရိကန်အမျိုးသမီးတို့ဟာအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်ပမောက္ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်အခြေစိုက် APCSS လုံခြုံရေးဘာသာရဆိုင်ရာအာရှပစိဖိတ်ဌာနမှတာဝန်ထမ်းဆောင်နေရဖြစ်ပြီးမြန်မာနိုင်ငံနဲ့အရက်ဖက်စစ်ဘက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်သူအနေနဲ့မြန်မာနိုင်ငံကိုမကြခဏရောက်ခဲ့ခြင်းကမြန်မာအမျိုးသမီးတွေရဲ့ကောင်းဆောင်မှုအကြီးအသေးကိုအကဲခတ်ခွင့်ရခဲ့ပြီးမြန်မာတက်မတော်မှာအမျိုးသမီးတွေပါဝင်ထမ်းဆောင်ခွင့်ရတဲ့ကြောင်းပြောပါရယ်ဒုတိယဗိုလ်မှူးကြီးမိမိဝင်းဘတ်နဲ့တွေ့ဆုံမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတော်လလတန်ကတင်ပြထားပါရယ
်ဘုံမီမီဝင်းဘတ်အနေနဲ့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု28နှစ်ရှိသွားပြီနောက်တစ်ခုကမြန်မာနိုင်ငံကိုလည်းမကြခဏတွားရောက်ခေဘူးတဲ့ဒူဒူဦးဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါသလားရှင
်ဟုတ်ကဲ့ရှင်အရင်အရေးကြီးပါတယ်ဟု
တ်ဘာကြောင့်ပါလဲရှင
်ကျမတို့စီမှာအခုလေ့လာတာအားတွေအများကြီးရှိတယ်ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားအမျိုးသမီးရောပါရတယ်ဘယ်ကန်တာမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research အများကြီး experiment တွေလုပ်ထားတယ်မှာအများအားအမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့ကြီးပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှိရင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပို့ပါဝင်လာရင်ထက်မြက်တယ်ဆိုတော့ဥပမာပြင်ကပတ်တမအူဆုံးကျမတို့ကြည့်ကြမယ်ဆိုအမေရိကန်စစ်တပ်မှာအမေရိကန်စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
အမေရိကန်စစ်တပ်မှာအခုဆိုလို့ရှိရင်မျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တစ်ခုပေါ့နော်နောက်ထပ်တစ်ခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication တို့ဘာလို့စကားပြောတာအဲ့လိုမျိုး down နေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနေနိုင်ငံသားရေးဆက်သွယ်ရေးတွေပါဆိုတိတ်ပြီးတော့အမျိုးသမီးကပို့ကောင်းတယ်လို့ထင်ပါတယ်ဟုတ်ကဲ့ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကဆက်ဆံရေးမှာပို့ပြီးတော့တင်တယ်မှုမှုပို့ပြီးတော့ထိထိရောက်ရောက်လုံနိုင်တယ်လို့
ပါပါနဲ့ဟုတ်ကဲ့ရှင
်အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်တင်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက50ရာခိုင်နှုန်းကအမျိုးသမီးပါတယ်မလားဆိုတော့ပြည်သူစစ်တပ်ဆိုလို့ရှင်အလုံးပါဝင်ရမယ်လို့ကျွန်မအချင်းပါတယ်ဆိုတော့ရောက်မလို့ပြောတာပါ
အခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နဲ့လေပုံမူရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့မြန်မာစစ်တပ်အခုလက်ရှိအနေအထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
။အခုကဆက်ဆခြင်းပဲရှိပါသေးတယ်။အခု2014ကနေပြီးတော့စပြီးတော့အမျိုးသမီးပို့လောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီ။အရင်တော့ကတော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်။ဒါပေမဲ့များသောအားဖြင့်သူက medical ပတ်သက်ပြီးတော့ပဲလုပ်တာ။အခုကျတော့ပို့ပြီးတော့ military specialty ထဲမှာသူတို့ရောက်လာပါပြီ။ဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3ပတ်4ပတ်ဆင်ရှိသွားပြီ ਨੇ တူတယ်။အခုဆိုလို့ရှိရင်ပထမ ပတ်စင်ကဘိုလေးတွေအခုဆိုလို့ရှိရင်အနည်းဆုံးပိုကြီးလောက်တွက်ရှိနေပြီလို့ချင်းနေဟုတ်ကဲ့ရှင
်ပုံမူလေးမြန်မာနိုင်ငံကိုတွားရောက်လေးရှိခဲ့ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကလေစစ်တင်တန်းဆင်းပြီးတော့ဘုံမှုအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆိုတော့ဘူလောင်းတင်တန်းဆင်းတဲ့ဟိုအမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆုံခွင့်တောင်းခဲ့ပါလားရကောရခဲ့ပါလားရှင
်အာကျမတို့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျမသွားတွေ့နိုင်မယ်လို့ကျမကပါတွေ့ချင်တာသူတို့နဲ့ကျမရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေစစ်ဖို့ဖြစ်တဲ့ကန္နာမှာကျွန်မ share လုပ်ချင်လို့ပါ
စစပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပူလောင်မြို့သမီးတွေနဲ့လေမျှဝေခြင်းနဲ့ဆိုတဲ့အခါကျတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအပြင်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလေမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျွန်မ US Army ရဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျွန်မ High School ပြီးလဲပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ جماعه ကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တွေရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတင်မပဲဖြစ်တာဟို جماعه ဒီ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ جماعه တခုခုလုပ်မယ်ဆိုလို့ရှိရင်အရန်အကျိုးရှိတဲ့ training မှာပဲ။အဲမြန်မာနိုင်ငံမှာလည်း جماعه ခဏခဏသွားတဲ့အခါကျတော့မြန်မာအမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ဒီ military training ခေါင်းဆောင်မှုတင်တဲ့အခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်တင်တဲ့ဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုတင်တဲ့ကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီအမေရိကန်စစ်တင်တဲ့ကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလဲရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှစ်မျိုးရှိတာပေါ့เนาะတစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေ့ရောလက်တွေ့ရောနှစ်မျိုးလုံးလိုပါတယ်ဆိုတော့ကျွန်မတို့ကဆိုလို့ရှိရင်ကျွန်မခရက်ကနေပြီးစပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ကျွန်မ second lieutenant ဖြစ်သွားတဲ့အခါမှာကျွန်မကကျွန်မ platoon leader ကျွန်မကပထမဆုံးအုပ်ချုပ်62ယောက် platoon ဆိုတော့အဲ့ဒီအချိန်မှာကျွန်မတို့အရင်အတွေ့အကြုံပုံများလာတာပေါ့နော်အဲ့ဒါဆိုတော့တောင်းဆောင်မှုဆိုတာ practice လုပ်ပါတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်တွေရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြောင်းပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျမအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တော်တော်များဦးဆောင်နိုင်တာပေါ့
ဆိုးဆိုးပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတခါလေးကြတော့လေစာတွေနဲ့လက်တွေနဲ့မကိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော
်
အဲ့တော့ကျမသိချင်တာကခေါင်းဆောင်မှုပေါ်မှာမှားတဲ့အတွက်ကြောင့်ဘယ်လိုကိုကစဉ်းစားမိပြီးတော့ဘယ်လိုပြုပြင်ပြီးတော့လုပ်ခဲ့လဲဆိုတော့အဲ့အတွေ့အကြုံလေးများရှိရင်ပြပေးပါလား
တခါလေကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုံနေတဲ့အောက်ကလူတွေကလည်းတခါလေကြလို့ရှိရင်အမျိုးသားရဲ့မျော်လင့်တာကလည်းတမျိုးဆိုတော့အဲ့ဒီဥစ္စာအများတန်းအမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုပိုင်ကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူဘူးတချို့ characteristic ကတချို့လူတွေမှာပူပြီးတော့ကောင်းတယ်တချို့ကျတော့လေကိုယ်အတွက်တိတ်ပြီးတော့မလိုက်ဘူးဆိုကွနည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပူနားလေရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပူကောင်းပေမဲ့တချို့နောက်တစ်ဖက်ကရမလားမရလားအဲ့ဒါနဲ့မကြိုက်မလားမသိဘူးဆိုအဲ့ဒါကြီးအမြဲတမ်းကိုကချင့်ချိန်ပြီးတော့ဒါပြန်ပြီးတော့လုပ်ပြရတယ်ဟုတ်တယ်
ဘုံမူလေမြန်မာနိုင်ငံကိုမကြာခဏသွားရဲဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုကနည်းနည်းလေးထူးခြားတယ် Western နဲ့လေဒီ American နေနဲ့နည်းနည်းစာလိုက်ရှင်ဘာလို့ America မှာဒီ Feminism ဆိုတဲ့ကန္တာကိုလုတ်တဲ့အခါမှာအများသောအားဖြင့်ဒီ Western ပေါ့အမျိုးသမီးတွေကမိမလိုမလုပ်ဘဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကြိုက်ညီရဲ့ခေါင်းဆောင်မှုဥစ္စာတွေ့ရတယ်ဆိုကျွန်တော်တို့ကLeadership Study မှာဆိုလို့ပြောရစား Authentic Leadership ပေါ့နော်သူတို့ဗာလဲယောက်ျားလေးလိုမျိုးခေါင်းဆောင်လို့ဇာမလို့သူတို့ရဲ့ သဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်။အဲဒါကြောင့်မလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်။ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေစရာမလိုဘူး။သူတို့ရဲ့သဘာဝပေးထားတဲ့အမျိုးသမီးနဲ့ကိုက်ညီတဲ့အသွင်ကိုသုံးပြီးတော့သူတို့ကောင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မဒါပို့ပြီးတော့ထိရောက်တယ် authentic leadership ပေါ့နော
်အဲ့လိုပေါ့နော်အနောက်နိုင်ငံကမျိုးသမီးဝါဒီတွေလိုမဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့ဒန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလုပ်ဖို့ကြိုးစားတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအရင်သွေးကိုအခြေခံပြီးတော့သူတို့ကောင်းဆောင်မှုကိုဒီလက်ရောညီထွေရှိအောင်လုပ်တော့ပို့ပြီးထိရောက်တယ်ဆိုတဲ့အခါကျတော့ဗာမြန်ဥပမာပေးလို့ရမယ်ရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အစမြတမျိုးယောက်ျားလေးလုပ်တဲ့ဥစ္စာအလုံးလုပ်နိုင်တယ် mission ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သူနဲ့နည်းနည်းယောက်ျားနဲ့တစ်ခါလေကျရင်မတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထိရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ်။ top down ပေါ့နော်။အဲ့ဒါကွာခြားတာအများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်။အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်။များသောအားဖြင့်အမျိုးသားတွေတင်သူတို့ဘာသူတို့ခေါင်းထဲမှာစဉ်းစားသူတို့ဒီဥစ္စာလုပ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်။နည်းနည်းလေးတကူခေါင်းဆံပြီးတော့လုပ်တယ်။ဒါမဲ့အဲ့ဒီတကူခေါင်းဆံပြီးတော့လုပ်တဲ့အခါကျတော့ကိုယ့်ရဲ့ input ကလူတယောက်စာပဲရှိတယ်။အဖွဲ့နဲ့စီးပြီးတော့လုပ်တဲ့အခါကျတော့ခေါင်းတွေအများကြီးပါလာတဲ့အခါကျတော့ကိုယ်လုပ်တဲ့ decision ကပို့ပြီးတော့ခိုင်ပါတယ်။ပို့ပြီးတော့ထိရောက်တာပေါ့နော်။အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာပါတယ်ဟုတ်ကဲ့ပြ
cause it only serves အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုသဆုံးလေး American The Queen ကဏ္ဍပါဇူလိုင်လ၄ရက်နေ့ဟာ American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ် British Colony ဖြစ်ခဲ့တဲ့နယ်မြေတွေကနေလွတ်လပ်ရေးရယူခဲ့ပြီးနောက်ပိုင်းစူးစီးညီညွတ်မှုကိုရအောင်တည်ဆောက်ခဲ့တဲ့အထိမ်းအမှတ်အနေနဲ့ကျင်းပတာပါခုတစ်ပတ်အစီအစဉ်မှာတော့ American လွတ်လပ်ရေးနေ့အကြောင်းကွန်အောင်နဲ့အတူမဆုမုံကအကူအညီတင်ဆက်ပေးထားပါတယ်ရှင်
ဒီဘက်အစီအစဉ်ကိုတော့ဇလိုင်က၄ရက်နေ့မှာကြာရောက်တဲ့ American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့ဆက်လက်ရအောင်ပါမဆုမွန်ရေ
ဟုတ်ကဲ့ပါဒီနှစ်ကျင်းပမယ့်လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘယ်လိုပေါ်ပေါက်လာသလဲဆိုတဲ့အကြောင်းကိုအရင်ဆုံးပြောပြပေးပါလားကိုအောင်အောင
်1986ခုနှစ်ဇလိုင်က၄ရက်နေ့မှာမြောက်အမေရိကတိုင်းမှာရှိတဲ့ British Colony နေမြေ73ခုထဲကနေ British လက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီမတိုင်ခင်တစ်နှစ်လောက်ကတည်းကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငြိမ်းချမ်းရေးသဘောတူညီချက်အစအကျချုပ်ဆိုတဲ့1983ခုနှစ်ကျမှဒီစစ်ပွဲတွေအဆုံးသတ်ခဲ့တာပါအင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ Virginia ပြည်နယ်ကအသက်32နှစ်အရွယ် Thomas Jefferson ပါ
အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက်ဂျော့ဂျ်ဘရင်ပေါ်မှာစန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်ကိုအောင်ရဲ့
ဟုတ်ပါတယ်ဗျာတကယ်တော့လေလော့ဂရန်ဆိုတာတိတ်အလှဲပြောင်းနေများလာတယ်လို့ပြောရမှာပါဒီလွတ်လပ်ရေးမရခင်ကာလတွေမှာကိုလိုနီနယ်မြေမှာနေထိုင်ကြသူတွေဟာတတိယမြောက်ဂျော့ဂျ်ဘရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလို့ခေါင်းလောင်းတွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီဂျော့ဂျ်ဘရင်ရဲ့အခေါင်းပုံကိုမီးရှို့ပြီးတော့အောင်ပွဲခံခဲ့ကြပါတယ
်လူလူရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့အုပ်စိုးခဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
သိဟုတ်တာပါဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြရင်ပျော်ပွဲရှင်ပွဲတွေဆင်နွှဲကြကြီးတက်ပွဲတွေနဲ့အမြောက်တွေလည်းပြစ်ဖောက်ပြီးတော့ဒီလွတ်လပ်ရေးနေ့ကိုကြိုဆိုခဲ့ပါတယ်Philadelphia မြို့မှာပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်
။ဟုတ်တယ်ရှင်အဲ့ဒီနောက်မှာတော့1982ခုနှစ်မှာ Massachusetts ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလက်ရနေ့အဖြစ်တရားဝင်သတ်မှတ်ခဲ့ပါတယ်။1832ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလတွေမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီးတော့1880ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်လ4ရက်ကိုပြည်ထောင်စုအားလက်ရအဖြစ်နဲ့သတ်မှတ်ပေးခဲ့ပါတယ်။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လုံအားကရရှိတဲ့အားလက်ရအဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါတယ်။
အမေရိကန်နွေရာသီကာလအလယ်ပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့ဟာ မျိုးချစ်ဝါဒရဲ့တင်ဂီတာဖြစ်အမျိုးသားရေးအရာအရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနှောင်းပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရှင်ပွဲတွေကျင်းပသလိုမိသားစုမိတ်ဆွေတွေလည်းပြန်လည်တွေ့ဆုံပြီးလွတ်လပ်ရေးနေ့ကိုအတူဖြတ်သန်းနေရှိပါတယ်
အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ပဲဖြစ်ပြီးတော့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားမော်ကွန်းတိုက်မှာပြသထားပါတယ်။သောမတ်ဂျဖာဆန်ရဲ့လက်ရေးနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကိုတော့နယူးယောက်ဗဟိုစာကြည့်တိုင်းမှာပြသထားတယ်ရှင်
။သောမတ်ဂျဖာဆန်ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးစာသားအချို့ကတော့မြင်သာထားပါတယ်။နောက်ဆုံးအပိသက်ရေးသားတဲ့ကြေညာစာတမ်းမှာကအဲ့ဒီစာသားတွေမပါတဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်ခဲ့တယ်လို့ဆိုရတယ်။တောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ်းတဲ့အနေနဲ့ကျုံကုံကူးမှုနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာသားတချို့ကိုဒီကြေညာစာတန်းကနေပြည့်ဖြတ်ထားခဲ့ပါတယ်
။တကယ်တော့လေအသားရောက်ခွဲခြားမှုစနစ်ဆိုးဆိုတာအမေရိကန်ပြည်ထောင်စုသမိုင်းမှာအချိန်တော်တော်ကြာတဲ့အထိဆက်ရှိနေခဲ့ပြီးတော့ဒီမတရားမှုကိုအမေရိကန်သမ္မတအဆက်ဆက်ကတဖြည်းဖြည်းချင်းပြောင်းလဲခဲ့ရတာပါ။သမ္မတအီဗရာဟင်လင်ကွန်အပါအဝင်1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကဆိုရင်အမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့တွေထဲမှာအသားရောက်ခွဲခြားမှုတွေကိုအဆုံးသတ်ဖို့အတွက်သမ္မတဟင်ရီထရူမန်ကအမိန့်ထုတ်ခဲ့ရပါတယ်။လက်နက်ကိုင်တပ်တရဲ့ဦးစီးချုပ်အနေနဲ့ရောနိုင်ငံတော်သမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကတော့အသားရောက်လူမျိုးဘာသာတရားကိုအခြေမခံမဲနဲ့လူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမ္မတထရူမန်ကပြောခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးဥပဒေအဖြစ်သတ်မှတ်ထားတာကတော့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်။ဒီဖွဲ့စည်းပုံရဲ့အစမှာအစစအရာရာပြည်စုံတဲ့ပြည်ထောင်စုခိုင်မာတဲ့တရားဥပဒေစနစ်တည်ငြိမ်မှုရှိတဲ့အနေအထားတရားဥပဒေအရအာမခံချက်ပိုကောင်းမွန်တဲ့အထွေထွေလူမှုဖူလုံရေးစနစ်နဲ့ရရှိထားတဲ့လွတ်လပ်ရေးကိုခိုင်မာအောင်အမေရိကန်နိုင်ငံသားတွေအနေနဲ့အစွမ်းကုန်ဆောင်ရွက်ပြီးအကောင့်တွေဖော်သွားမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။လွတ်လပ်ရေးနည်းအကြောင်းကိုပြောမယ်ဆိုရင်တော့နိုင်ငံတော်တချင်းဖြစ်တဲ့ The Star Spangled Banner အကြောင်းလည်းခြံထားလို့မရပါဘူး
1932ခုနှစ်မှာမှနိုင်ငံတော်တချင်းအဖြစ်နဲ့တရားဝင်သတ်မှတ်ခဲ့တဲ့ The Star Spangled Banner ဟာမျိုးချစ်စိတ်လှုံ့ဆော်ပေးတဲ့လူကြိုက်အများဆုံးတေးသွားအဖြစ်နဲ့ရာစုနှစ်ကြော်ကြာရှိနေခဲ့တာပါ Maryland ပြည်နယ် Baltimore မြို့က Matt Henry ကန်ဒတ်ကြီးကိုတော့1832ခုနှစ်စစ်ပွဲကာလမှာအင်္ဂလိပ်ရေတပ်ကနေအကြီးအကျယ်တိုက်ခိုက်ခဲ့ရာကနောက်ဆုံးလက်လျှော့ပြီးတော့ပြန်သွားချိန်နဲ့တိုင်အောင်တော့မှအဲ့ဒီကန်ဒတ်မှာလွှင့်ထူထားတဲ့အလံကြီးဟာအထီးခိုက်မရှိပဲတလူလူလွှင့်နေတာကိုတွေ့ရပြီးနောက်မှာတော့ရှင်းနေတူလည်းဖြစ်တဲ့ Francis Scott Key ဟာဒီနိုင်ငံတော်တချင်းစာသားကိုရေးသားခဲ့တာဖြစ်ပါတယ်
။အဲ့ဒီအချိန်တုန်းကတော့ Mac Henry ခဏကိုကာကွယ်ကြစို့လို့ခေါ်ကြတဲ့ဒီကဗျာစာသားကို Baltimore သတင်းစာနှစ်ဆောင်မှာရိုက်နေထုတ်ဝေခဲ့ပြီးတဲ့နောက်မှာအရှိတ်ကန်ယူရန်တကြောကမြို့ကြီးတွေကိုလင်းလင်းမြန်မြန်ပြန့်နှံ့သွားပါတယ်။1812ခုနှစ်နိုဝင်ဘာလမှာတော့ The Star Spangled Banner ခေါင်းစဉ်နဲ့ပထမဆုံးအကြိမ်ပုံနှိပ်ဖြန့်ချိခဲ့ပါတယ်။
အမေရိကန်သမိုင်းမှာအရေးပါခဲ့တဲ့နိုင်ငံရဲ့အခြေခံအကြဆုံးဥပဒေတွေဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်း၊နောက်တော်လှန်ရေးကာလအတွင်းမှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေ၊အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ၃ခုစလုံးကိုကြည့်ရှုလေ့လာခြင်းနဲ့ဆိုရင်တော့ဝါရှင်တန်ကနေမိုင်140လောက်ဝေးတဲ့ပါစဗေးနီးယားပြည်နယ်ကဖလာဒဲဖီးယားမြို့မှာရှိတဲ့ Independent Hall လို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦးမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်။18ရာစုနှစ်လောက်တုန်းကတော့အမေရိကန်ပြည်ထောင်စုစပြီးတော့တည်ထောင်ခဲ့ရာဖလာဒဲဖီးယားမြို့ဟာအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့ပြီးတော့နှစ်စဉ်တန်းနဲ့ချီတဲ့လူတွေလာရောက်လဲပတ်လေရှိပါတယ်။အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေဘက်ကလည်းဆောင်ရွက်ပေးထားပါတယ်ရှင်
။နှစ်စဉ်တိုင်းဇူလိုင်လ4ရက်နေ့ရောက်တိုင်းအမေရိကန်နိုင်ငံတော်ဝန်ကမြို့ကြီးတွေမှာမီရှူမီပန်းတွေပစ်ပေါက်ဂုံပြကြသလိုမြို့တော်ဝါရှင်တန် DC မှာဆိုရင်လေဂီတဖြောပြီးပွဲတွေပရိတ်စီတန်လှဲ့လေပွဲတွေနဲ့အထူးစီကားလာပါတယ်လွတ်လပ်ရေးနေ့ညနေဆောင်မှာတော့ဂီတဖြောပြီးပွဲကိုပင်မလှွတ်တော်အဆောက်အဦးကြီးနောက်ဖက်မြက်ခင်းပြည်မှာကျင်းပလေရှိပါတယ်ဒီဂီတဖြောပြီးပွဲဟာအခမဲ့ဖြစ်ပြီးဘသူမဆိုလာရောက်ကြည့်ရှုလို့ရပါတယ်လူများကြီးတက်ရောက်လို့ရှိတာကြောင့်ညနေ3နာရီခန့်ကစတင်ဝင်ရောက်နေရယူနိုင်ပါတယ်
ဟုတ်တယ်ကိုအောင်ရဲ့စုမုံလဲဝါရှင်တန် DC ရောက်ကလေးကဒီဇူလိုင်လ4ရက်နေ့ပွဲတိုက်ကိုမဖြစ်မနေသွားပါတယ်အဲ့ဒီနေရာမှာကတော့လုံခြုံရေးကတင်းကျပ်ထားတယ်ဆိုပေမဲ့အစားအစာနဲ့တောက်စရာတွေတော့ယူလာခွင့်ပေးထားပါတယ်ရုပ်မြင်သံကြားကနေကြည့်မယ်ဆိုရင်တော့ည8နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသပါတယ်ဓာတ်ပုံတွေဗီဒီယိုတွေရိုက်ကူးခွင့်ရှိပေမဲ့လည်းရောင်းချခွင့်ကိုတော့ပိတ်ပင်ထားပါတယ်Constitution လမ်းမကြီးတခြားမှာဆိုရင်တော့ City Wide နေပါဝင်တဲ့ခြိတက်လမ်းလျှောက်ပွဲကျင်းပပါတယ်။ညဘက်ရောက်ပြီးဆိုရင်တော့အမျိုးသားရင်ပြင်မှာပစ်ဖောက်တဲ့မီရှူမီးပန်းတွေကို Washington DC ရဲ့ဗတ်ပေါင်းဆောင်ကနေကြည့်ရှုလို့ရပြီးတော့ပိုတိုမက်မြင့်တဲ့တစ်ဖက်ကဗာဂျီးနီးယားပြည်နယ်ကပါလူတွေသိမ့်နဲ့ချီပြီးကြည့်ရှုကြပါတယ်ရှင်။
ဆုသာဆောင်လေအမေရိကန်တခွင်ကဏ္ဍပါရှင်ခရော့သိပ်ပန်တဲ့နေပညာအစည်းအဝေးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ရေကြီးမြေပြိုမှုတွေမထက်အောင်ဘလူကကွယ်လှုပ်ဆောင်တင်နေဆိုတာကိုသဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကိုမေးမြန်းပြီးတော်ခင်မျိုးသက်ကသိပ်ပန်တဲ့နေပညာအစည်းအဝေးတင်ဆက်ထားပါတယ်
ဒီဘက်တော့မြန်မာနိုင်ငံကမြို့ကြီးတွေမှာရေကြီးရေရှမ်းတဲ့အန်ဒီကိုကာကွယ်ဖို့အတွက်ဘာတွေလုပ်နိုင်လဲဆိုတော့ပြောပြပေးပါပါ။ဒီစင်ကျုံနေရတဲ့ရေကြီးရေရှမ်းမှုတွေမြို့တစ်မြို့ကိုအကာအကွယ်ပေးခြင်းဒီမြို့တည်ရှိတဲ့နေရာကမိုးရွာသွန်းတဲ့ပမာဏရွာသွန်းတဲ့မိုးရေကိုထိန်းထားနိုင်တဲ့တစ်ပင်ရေကန်အပြင်မြေအနေအထားအမျိုးအစားတွေကိုတည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ်။
မိုးရေကြီးဘယ်လောက်ရှိတလဲရှင်အဲ့မိုးရေကြီးစိတ်ဝင်သွားနိုင်တယ်တဘောပေါက်ပင်နေရှိတဲ့နေရာဘယ်လောက်ရှိတလဲအဲ့နေရာရဲ့အခြေကဘယ်လောက်ရှိတလဲဒီမြို့နားမှာကရေကားဓာတ်တွေဘယ်လောက်ရှိတယ်ရေကားဓာတ်တွေကဒီဖလွတ်တာရှိကလားပေါ့နော်နောက်ပြီးတော့မြို့တစ်ခုမှရှိတဲ့ကုန်းနေရဲ့ဇောင်းနေရာဘယ်လိုရှိတလဲမြေရဲ့အမျိုးအစားပေါ့မြေမျိုးအစားဆိုတာဥပမာဆိုရှင်စင်းမြေဆိုလို့ရှိရင်မြေမဆုတ်ဘူးပေါ့နော်အဲ့မျိုးရှိမြေမျိုးအစားတွေကဘယ်လိုလဲနောက်ပြီးတော့ဒီရေကြီးလို့ရှိရင်ရေကြီးသွားတဲ့ဒီသွင်းပြင်ရှိတယ်အဲ့ဒီမြင်မှာဘာအဆောက်အဦတွေစောက်ထားတယ်လဲပေါ့နော်အဲ့ဒါတွေလည်းကြည့်ရမယ်နောက်ပြီးတော့ဒီလိုရေစီရလမ်းကြောင်းရဲ့အကျယ်ဝင်းကဘယ်လောက်ရှိတယ်လဲရှိတဲ့မြေကြီးကိုဘယ်လိုပုံစံနဲ့တုံးတယ်လဲဥပမာဆိုရလို့ရှိရင်အဆောက်အဦစောက်တာလားအပင်စိုက်တာလားစသည်ဖြစ်ပေါ့နော်နောက်ပြီးတော့မြို့ကြီးပြားကြီးတွေဘယ်လိုမြို့တွေဘယ်လိုဖြစ်လာတယ်လဲအဲ့ဒါလည်းအရေးကြီးတယ်နောက်ပြီးတော့သမိုင်းအရာမိုးရေကြီးလက်မတွေကဘယ်လောက်ရှိတယ်လဲမိုးရွာတဲ့ခါမှာရေကတလဟောစီးလာတဲ့တုံတိစီးလာတာဘယ်လိုပုံစံနဲ့ကြီးလာတယ်လဲဒီရေတွေဘယ်လိုဝင်လာတယ်လဲဒီရေတွေကတလိမ့်လေးတချိန်ထုံးဝင်လာပုံနောက်ပြီးတော့မုန်တဲ့နေကြရင်လည်းဘယ်လိုဝင်လာမလဲမြေကြီးတွေရဲ့ဆွတ်ဆုံမှုကလည်းဘလောက်ရှိတယ်လဲအဲ့အကြောင်းတွေက14ခုလောက်ရှိတယ်အဲ့တော့အဲ့အကြောင်းတွေကိုတစ်ချက်ချင်းတစ်ချက်ချင်းမကြည့်ပြီးတော့ဘယ်အကြောင်းတွေကရေကြီးတာကိုဖြစ်စေတယ်လဲဥပမာဩစတြေးလျပြည်မှာဆိုသူတို့အဖို့ကတော့မိုးကြောင့်မိုးရွာတဲ့ပုံစံမမှန်ဘူ
းပင်လယ်ကမ်းရိုးတန်းနားမှာတည်ထားတဲ့မြို့ရွာတွေအတွက်အထူးလိုအပ်တာကမြေထိန်းနံရံပါ
ထုံးစံကတော့ရေကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကမ်းရိုးတန်းနားမှာဆိုပင်လယ်ရေမဝင်နိုင်အောင်နောက်ပြီးတော့ဒီရေတွေပဲတက်လာတဲ့ခါမှာခံနိုင်အောင်လို့တိုင်းနေကာထားတာရှိတယ်ကျမတို့ဖြူစင်းကဂယ်ဖစ်တန်းမှာဆိုလို့ကာထားတာရှိတယ်နောက်ပြီးတော့မြေထိန်းနိုင်ရန်နေရေထိန်းနိုင်ရန်မျိုးမျိုးရှိတယ်ဥပမာတာတမန်နေရေဖို့ရပောင်းနေရေကာတာတွေရေတုံလောင်နေနေရာတွေကန်နေအကုန်လုံးကမိုးရွာတဲ့အချိန်မှာရေတွေကိုခံထားနိုင်အောင်ပေါ့နော်ဘယ်လိုလုပ်လဲအဲ့ဒါတွေကိုလည်းပြန်ပြီးတော့စမ်းစစ်ဖို့လိုတယ်ဒါတွေကလုံလောက်ပြီလားနောက်တစ်ချက်ကရေထိန်းကန်ပေါ့သူကရေကားတာအသေးစားလေးရေထိန်းကန်လေးတွေကရေစီးသွားတဲ့လမ်းကြောင်းတွေနဲ့ဆက်ထားမယ်အဲ့လိုဆက်ထားရင်သူကပကံလို့ပေါ့နော်မိုးရွာမယ်ဆိုလို့သူကရာကြီးအဖြစ်ရေတွေကိုထိန်းထားနိုင်တယ်ဆိုလို့မိုးရွာလို့ရှိရင်အဲ့ရေတွေကရေထိန်းကန်ကိုလာမယ်တကယ်လို့ပြောင်းရမယ်ဆိုလို့ရှိရင်လည်းပြောင်းဖို့ချိန်နည်းနည်းရတယ်မှာရေစီးအားကိုလည်းနည်းနည်းနည်းသွားစေရပေါ့နော
်ရေကြီးတဲ့အန်ဒီကာကွယ်ရမှာမြို့ရွာတွေရဲ့တိဆောက်မှုဆိုင်ရာစီမံခန့်ခွဲမှုနဲ့ရေစီးမြောင်းတွေတည်ရှိမှုအပြင်ရေမြောင်းတွေကိုထိန်းသိမ်းမှုကအရေးပါပါတယ်
မြို့ရွာကိုဖွဲ့စည်းတဲ့အခါမှာမြို့တွေရွာတွေချက်ချက်ဘယ်လိုလုပ်လဲရန်ကုန်မြို့ကတရှိဖြစ်ကြီးလာတယ်ရွေးထွက်လာတယ်ဆိုတော့သူ့ရဲ့ညိုလေးတွေအများကြီးဖြစ်လာတဲ့အခါမှာတကယ်လို့အဆောက်အဦတွေစောက်တော့မယ်ဆိုလို့ရှိရင်ဒေသချာကြီးရမယ်ဒီဆောက်အဦတွေစောက်လဲလို့ရှိရင်ဒီစောက်ချင်းအဖြစ်ရေစီးလမ်းကြောင်းမှာတွားပြီးတော့ပိတ်ဆို့နေမှာလားအဆောက်အဦတွေမခါတဲ့ပုံလမ်းမှာပါတယ်နောက်ပြီးတော့ရေစင်းတဲ့လမ်းတွေအကုန်လုံးကလည်းဖုံးဖုံးထားရမယ်ရေကိုစဉ်လို့မရအောင်တစ်နေတဲ့အရာဝတ္ထုတွေမရှိရအောင်ဒါမှရေကဝေါကနေစတခါဆေးသွားလို့ရတယ်နော်ဒါမှရေကြီးတာကိုကောက်ဝဲမယ်အထူးသဖြင့်ရေစင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါရရှိလို့မဖြစ်ဘူးဒီကိစ္စအမတန်အရေးကြီးတယ်ပေါ့ဆိုရန်ကုန်မြို့မှာရေမြောင်းတွေကပိတ်နေတယ်အများကြီးပဲအမိုက်ပုံဖြစ်နေအများကြီးရှိတယ်တစ်ပင်တဘာဝပောက်ပင်ပေါ့လေဥပမာတစ်ပင်အကြီးတွေရှိမယ်ခြုံတွေရှိမယ်မြက်တွေရှိမယ်အဲ့ဒါတွေကဘာလို့တလဲဆိုလို့ရှိရင်မြေတိုက်စားတာသူကကောက်ဝဲပေးတယ်ရင်နှိမ့်ဒေတာမှနေတဲ့လူတွေဆိုရင်ပင်နေခြုံနေကိုပိုဆိုင်ပါလို့ပြောရမယ်ဒါမှရေကအရန်လာလို့ရှင်ရေစီးအားကိုအဲ့တစ်ပင်နေခြုံနေရက်တရခွဲပြီးမှအဲ့ဒါမှသူတို့ရေတိုက်စားမှုကလည်းနေသွားမယ
်မြို့ရွာတွေမှာနေထိုင်သူတွေအတွက်ရေကြီးရတဲ့အကြောင်းရင်းနဲ့ဆိုးကျူးတွေကိုသိအောင်ပညာပေးဖို့လိုအပ်တယ်လို့အုပ်ချုပ်သူတွေကလည်းသတင်းအချက်အလက်တွေမျှဝေပေးဖို့လိုအပ်ပါတယ်
အထူးသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေတော်တော်များများမှာရေမြောင်းနေရေစီးမြောင်းနေကအမှိုက်တိရိုက်တိအဲ့လိုပိတ်ချင်းအဖြစ်မိုးရွာလို့ရှိရင်သူတို့ရဲ့စိုးကျိုးပါဖြစ်စေတယ်ဆိုတာကိုသိရမယ်။နောက်ပြီးတော့မြုပ်ထားတဲ့ရေမြောင်းကြီးတွေလည်းရှိတယ်။အဲ့ဒီရေမြောင်းကြီးတွေကအမိုက်တရိုက်တွေနော်အကျိုးပဲပျက်စီးနေတယ်ပိတ်နေလို့ရှိရင်ရေတွေကမစီးနိုင်မနဲ့ပဲရောက်သွားမယ်လူတွေရဲ့အင်းတွေကိုနတ်နေတယ်ရောက်သွားမယ်။
အဲ့ဒါကြောင့်မလို့ပညာပေးရမတန်ရေးချည်တယ်လူတွေကိုရေးချည်ရတဲ့စိုးကျိုးတွေဘယ်လိုနည်းအောင်လုပ်မယ်ဆိုတာကိုသိအောင်လို့ဖော်လို့တယ်ပြည်သူတွေကိုနော်တတိပေးနိုင်ဖို့အကုန်အချင်းမျိုးသိနိုင်ဖို့အတွက်မိုးလေဝသနဲ့ပတ်သက်ပြီးတော့ခံမှန်းချက်တွေထုတ်ဖို့မိုးရေကျင်းနဲ့ပတ်သက်ပြီးတော့တိုင်းတာဖို့အကုန်လုံးကိုချက်မီနီးစနစ်များနဲ့ခံမှန်းဖို့ထိန်းချုပ်ဖို့ကိုလည်းအဲ့ဒီဌာနတွေလုပ ဒီနေ့ကျွန်တော်တို့ကလည်းစစ်ထဏာကြီးတဏ္ဍာကြီးတိတိတနတ်လုံနေလို့မဖြစ်ပါဘူးရန်ကုန်လူမျိုးကြီးတွေအတွက်ရေးကြီးတဲ့အန္တရာယ်ကာကွယ်ဖို့အတွက်ဘာတွေလုပ်သင့်ပါသလဲ
အဓိကလို့တဲ့နဲ့အစ်အချက်ကတော့လွတ်တော်ပိုင်းပေါ့နော်ဘတ်ဂျက်ချပေးတဲ့အပိုင်းအနေနဲ့ဆိုရင်မိုးလေဝသခန့်မှန်းတဲ့နေရာမှာတိကျမယ်အချိန်နဲ့တပြေးညီခန့်မှန်းနိုင်တဲ့အခြေခံဒီပညာအဆောက်အအုံစတဲ့တို့ကိုယနေ့မြှုပ်နှံမှုလုပ်ပါတယ်ဒါကအမတန်အရေးကြီးပါတယ်နောက်ပြီးတော့လေစည်ရင်းစရာပြုစုလည်းလုပ်ပါတယ်ဥပမာဆိုရင်မိုးရေကြီးလက်မှတ်ဘလို့ရှိတဲ့အိတ်ကိစ္စတွေကိုအစ်နှစ
ဒီကိစ္စကိုပေါ်ပေါ်ဆက်ဆက်သဘောမထားဘဲနဲ့ဒါဟာနှေးစင်မပြတ်လုံနေရမယ်ဆိုတဲ့ပုံစံနဲ့တိတိကျကျဝင်ရောလူရောထည့်ပြီးတော့ လုပ်ဖို့လိုပါတယ်နောက်ပြီးတော့ရန်ကုန်မြို့ကြီးမှာရှိတဲ့ပိုင်ပိုင်းတွေကဘယ်နေရာကဘယ်လိုဆွဲထားပြီးပါရှိတယ်လဲဆိုတဲ့မြေပုံလည်းဖော်ဖို့လိုပါတယ်ဘယ်နေရာမှာဘယ်လိုရှိနေပြီရေကဘယ်လိုစီးနေတယ်ဆိုတဲ့ဟိုဖလတ်မက်ပေါ့နော်ရေကြီးရင်ဘယ်လိုစီးကြမယ်ဆိုတဲ့မရှိဖို့လိုပါတယ်
နောက်ဒီကိစ္စကတစ်နှစ်ထဲနဲ့လည်းပြီးမှာမဟုတ်ဘူးနှစ်တိုင်းနှစ်တိုင်းချက်လာမယ့်ကိစ္စဖြစ်တယ်။နောက်အဓိကအရေးကြီးဆုံးကလည်းပေါ့ရန်ကုန်မြို့မှာလည်းမကောက်ပဲမြို့ပဲဖြစ်ဖြစ်ဒီလိုမိုးရွာလာပြီဆိုရင်အမှားစီရေတွင်းဆိုလို့ရှိရင်ရေတွင်းကရေတွေကအပြင်ကအရင်အညစ်တွေပါလာပြီးတော့မတန့်တဲ့ကိစ္စစက်မှုလည်းမဟုတ်လို့ငန်းနေမှာတုံးကြတဲ့ဓာတ်ထုတ်ပစ္စည်းအခြားပစ္စည်း
ားလိုပါတယ
်။တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်ဤကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်။ VOA ကနေအခုအတန်းလွှင့်နေတဲ့တနအိစအစီအစဉ်အလုံးကိုလည်းအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။ခရော့ကျန်းရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်
။ရုရှားကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကို2014ခုနှစ်မှာသူပိုင်နဲ့ထဲတွတ်သွင်းခဲ့တဲ့အတွက်ရုရှားပေါ်ချမှတ်ခဲ့တဲ့ EU ဥရောပသမ္မတရဲ့တံခါးပိတ်ဆို့မှုတွေကိုအခုထပ်ပြီးတော့တက်တန်းတိုးကို EU ကောင်ဆောင်ရေးသဘောတူဆုံးဖြတ်လိုက်ပါပြီ။ရုရှားပေါ်တံခတ်အရေးယူမှုနောက်ထပ်6လတက်တန်းတိုးတဲ့အကြောင်းကိုဒီနေ့တောက်ချနေမှာပဲ EU ခေါင်းဆောင်တွေကကြေညာချက်ထုတ်ပြန်လိုက်ကြတာပါ။တခါဒီဥရောပဒေသကိုရွှေ့ပြောင်းဝင်ရောက်နေထိုင်လာသူတွေနဲ့အရေးနဲ့ပတ်သက်ပြီးတော့လည်း EU ခေါင်းဆောင်တွေဒီနေ့တောက်ချနေမယ့်အစောပိုင်းမှာသဘောတူညီချက်ရရှိလိုက်ပါတယ်။ဒီသဘောတူညီချက်ဟာဥရောပရဲ့ပူးပေါင်းဆောင်ရွက်မှုဖြစ်တယ်လို့ပြင်သစ်သမ္မတ Emmanuel Macron ကပြောပါတယ်။ဘယ်ဂျန်နိုင်ငံဘရက်ဆဲမြို့မှာကျင်းပတဲ့ EU ခေါင်းဆောင်တွေရဲ့တည်တည်ဆွေးနွေးပွဲအတွင်းမှာအဲ့ဒီလိုသဘောတူညီချက်ရယူခဲ့ကြတာပါရှင်။မြန်မာနိုင်ငံကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနေရက်ပြန်လည်ခေါ်ယူဖို့မြန်မာအစိုးရဘက်ကအဆင့်သင့်ရှိနေပြီလို့ယုံကြည်တဲ့အကြောင်းတရုတ်အစိုးရထိပ်တန်းတပ်တမန်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေရဲ့ကြိုးစားဆောင်ရွက်မှုတွေနဲ့ဒုက္ခသည်နေရက်ပြန်ဖို့ရေးကိစ္စကိုအမြန်ဆုံးစတင်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့ယုံကြည်ပြီးတော့အဲ့ဒါလိုဖြစ်လာဖို့ကိုယ်လည်းတွေ့မြင်လိုပါတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ဒီနေ့တွေ့ဆုံတဲ့အချိန်မှာပြောဆိုသွားတာပါဒီတော့အတွင်းမှာလည်းကမ္ဘာပံကလည်းဒုက္ခသည်တွေအတွက်ကျန်းမာရေးပညာရေးတောက်သုံးရေးတကူရေးတန့်ရှင်းမှုနဲ့လူမှုရေးဆိုင်ရာကာကွယ်စောင့်ရှောက်မှုတွေအပါအဝင်လိုအပ်တဲ့အကူအညီကိုပေးသွားနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုဒေါ်လာတန်480ကုဋေထောက်ပံ့မယ်အကြောင်းကြေညာမင်းနေ့မှာပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံချင်းရိုင်မြို့သဘာဝလိုင်းကူအတွင်းမှာပျောက်ဆုံးနေတဲ့ကလင်းရဲ12ယောက်နဲ့သူတို့ရဲ့ဘောလုံးနီးပြားကိုရှာဖွေကယ်ဆယ်ရေးလုပ်နေကြသူတွေရှိတဲ့နေရာကိုတော့ထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာဒီနေ့တောက်ကြနေမှာတွားရောက်ခဲ့ပါတယ်။ရေးကြသွားအောင်လှုပ်ဆောင်နိုင်ပြီတာနဲ့ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့ပျောက်ဆုံးနေသူတွေကိုရှာဖွေတွေ့ရှိလိမ့်မယ်လို့ယုံကြည်တဲ့အကြောင်းနောက်ရေးကြသွားတာနဲ့ပိတ်မိသူတွေရှိတဲ့နေရာကိုကယ်ဆယ်ရေးအဖွဲ့တွေတွားရောက်နိုင်မှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုပါရရှင်။
တဲ့အချင်းချက်ကိုမှခင်ပြွေးကင်ညာပေးခဲ့တာပါတညအစီအစဉ်ထုတ်လို့ရေမှုကကုဇော်ဝင်းလိုင်းဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့နစ်အီဗန်နော့ဖြစ်ပါတယ်ဗီအိုအေအမေရိကန်အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံနှုန်းချင်း6နာရီနေ့9နာရီထိလိုက်တို့မီတာ20လေးကီလိုဟတ်စ်တင်နဲ့တင်နဲ့တောင်ရလိုက်တို့မီတာ40ကီလိုဟတ်စ်ခွန်လေး40နဲ့လိုက်တို့မီတာ59ကီလိုဟတ်စ်ငါးရှစ်ခွန်၅ This program has come to you from the Voice of America, Washington. Welcome.